ကချင်လွတ်လာရေးတပ်ဖွဲ့ KIA ကဖမ်းဆီးသွားတယ်။လုံခြုံရေးရဲတပ်ဖွဲ့ဝင်၃ဦးလွတ်မြောက်ဖို့ကချင်ငင်းကြမ်းရေးအကျိုးဆောင်ဖွဲ့က KIA တပ်ရင်း၆ကိုတွားရောက်ခေါ်ဆောင်နေပြီးဒီကနေ့ညပိုင်းမှာလွတ်မြောက်လာနိုင်ပွဲရှိနေပါတယ်။မြန်မာငင်းကြမ်းရေးစင်တာကအကြီးအကဲအကြံပေးကတော့ရဲတပ်ဖွဲ့ဝင်၃ဦးလွတ်မြောက်လာရင်နှစ်ဖက်အကြားတိုက်ပွဲတွေရပ်ဆိုင်းနိုင်မယ်လို့မျှ
ကျူးစစ်စည်းစဉ်လန်ခီမှာ KIA ကတားဆီးပြီးလုံခြုံရေးရဲတပ်ဖွဲ့ဝင်၃ဦးကိုဖမ်းဆီးခဲ့တဲ့နောက်ဒီလ၅ရက်နေ့မနက်ပိုင်းကစတင်ပြီးဖားကန့်ဒေသမှာအစိုးရတပ်နဲ့ကချင်တပ်ဖွဲ့တွေအကြတိုက်ပွဲတွေစတင်ခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့၅ရက်မြောက်နေ့မှာတော့ရဲတပ်ဖွဲ့ဝင်တွေကိုပြန်လည်လွတ်မြောက်ရေးအတွက်တွားရောက်ခေါ်ဆောင်နေပြီလို့ကချင်ငင်းချမ်းရေးအက
ားလို့ဒီနေ့ပဲရင်းချောက်ဖေးဟိုဆက်ဆက်တယ်လောက်ပြီးတော့မှခုပဲတော့ corner နဲ့လောက်ဆိုပြန်ရောက်လာမှာပါ
KIA ဘူရဲ့ခွင့်ပြုချက်နဲ့ရတဖွဲ့ဝင်3ယောက်ကိုဖားကန့်ဒေတာအခြေဆိုင် KIA တရင်6ကိုတွားရောက်ခေါ်ဆောင်နေပြီဖြစ်ကြောင်းနဲ့ည7နာရီလောက်မှာပြန်လွတ်လာပွဲရှိတယ်လို့ဦးလမိုင်ကွန်ကြားကပြောသွားတာဖြစ်ပါတယ်ဒီကနေ့မှာတော့ဖားကန့်ဒေတာမှာအစိုးရတက်တဲ့ KIA အကြတိုက်ပွဲတွေငြိမ်သက်နေတယ်လို့လည်းပြောပါတယ်၄ရက်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမှာအစိုးရတက်ကလက်နက်ကြီးနဲ့ပစ်ခတ်ပြီးစခန်းသိမ်းထိုးစစ်စင်တာတွေရှိခဲ့တယ်လို့ KIA ဘက်ကလုံခင်းရဲစခန်းအပါအဝင်နေရာအချို့ကိုလက်ပစ်ဗုံးနဲ့တိုက်ခိုက်တာတရား၅ကျင်းလောက်ကိုမိရှုဖျက်ဆီးခဲ့တာတွေရှိခဲ့ကြောင်းတချိန်တည်းမှာပဲအောင်ပါလီအပါဝင်ရွာ၃ရွာလောက်ကထောင်ထဲချီတဲ့အရက်သားတွေကိုစစ်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့ဘာသာရေးလူမှုရေးအသင်းအဖွဲ့တွေကကူညီဆောင်ရွက်နေတာကိုအစိုးရစစ်တပ်ကငြင်းပယ်နေကြောင်းသတင်းတွေနဲ့ထွက်ပေါ်ခဲ့ပါတယ်။တရုတ်အစိုးရပိုင် Global Times သတင်းစာမှာတော့ပိတ်မိနေတဲ့ထောင်ထဲချီတဲ့အရက်သားတွေကြားမှာတရုတ်မျိုးသားကြောက်ကုန်တွေနဲ့ကြောက်တူးသူရန်နဲ့ချီပြီးပါဝင်ကြောင်းဖော်ပြပါတယ်။မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ရဲတပ်ဖွဲ့ဝင်3ဦးကိုပြန်လွတ်ပေးခဲ့ရင်နှစ်ဖက်အကြာဆွေးနွေးပြီးရဲဆက်စုလိုဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်နိုင်မယ်လို့တုံ့သက်ပါတယ်။အဲ
့ဒီမှာပြည်သက်ကညီနိုင်ဖြစ်ရှိအဖွဲ့ကစာတော်ကတော့တို့တို့ဝင်းဦးအောင်မင်းတို့ပို့ထားတာတွေ့ပါတယ်။အဲ့ဒီဒီနယ်စုအောင်ပို့လဲတာဝင်းဦးအောင်မင်းတို့ပို့ထားတာအဲ့စာရဆိုရင်တို့ဒီဘက်ကလည်းဒီကနော်ဘာလို့ရဲပေါ်တော့ဘာလို့အဲ့လိုဆိုရင်တော့ဒီဆွေတို့အဲ့ဒီကနေနေပြတဲ့ဒီဘယ်ဆက်လုပ်နေတယ်လို့ပဲကျွန်တော်တို့နားလည်ထားပါတယ
်ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ TAT ခေါ်ဒီပညာအကြံပေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဦးတို့ချောင်းချအနောက်ဘက်ခြမ်းကိုအစိုးရတပ်တွေတပ်ပြန်ဆုတ်သွားရတာအနေထားတစ်ခုရပ်တော့အခုဒီမှာပြည်ပြည်ထောင်ညီနိုင်ဖြစ်ရှိရဲ့ဖွင့်လဲရှိတယ်ကျွန်တော်တို့ DAD လည်းရှိတယ် DNPCG လည်းရှိတယ်နော် DNSCCD လည်းရှိတယ်ဒီလိုဂျားထဲမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းအကြီးကြီးတွေရှိရတဲ့အတိုင်းဒီလမ်းကြောင်းကနေမသွားဘဲနဲ့ဟိုအင်အားသုံးဖြည့်ရှင်းမယ်ဆိုတော့ဒီသဘောထားတွေကိုရည်ရွယ်ချက်တွေကိုကျွန်တော်တို့ကမတိုက်ဘူးဗျာဖြစ်တာတော့ဖြစ်ခဲ့ပေမဲ့ဖြည့်ရှင်းတဲ့အပိုင်းတွေကိုနီးလမ်းရှိတယ်လမ်းကြောင်းရှိတယ်ဒီလမ်းကြောင်းတွေကိုဥပိ္ပခပြုတ်ပြီးတော့ရှင်းအင်အားနဲ့ဖြည့်ရှင်းတယ်ဆိုတော့ကိစ္စကိုကျွန်တော်တို့ကဘုံမကြဘူးည
ဥတော်ခါကဖကန့်ဒေတာတိုက်ပွဲမှာအစိုးရတပ်ကဓာတုလက်နက်လိုယူဆရတဲ့လက်နက်ကိုအသုံးပြုပြီးတိုက်ခိုက်ခဲ့တာရှိကြောင်းပြောဆိုပေမဲ့တခြားအတည်ပြုချက်တော့မရပါဘူးလောလောဆယ်မှာဖားကန့်ဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုရေးဟာအဟံတာဖြစ်လာနိုင်ကြောင်းသုံးသက်တာတွေလည်းရှိနေပါတယ်ဒီကနေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT အစည်းအဝေးကိုထိုင်းနိုင်ငံမှာကျင်းပနေပြီးဒီအစည်းအဝေးကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ထပ်မံတွေ့ဆုံရေးကိုဆုံးဖြတ်ဖွယ်ရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလက UPWC နဲ့ NCCT တို့ဆွေးနွေးပွဲမှာတော့လာမယ့်ပြည်ထောင်စုနေ့မှာတပြည်တော်အပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖွယ်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။